တမန်တော်ယေရှုဟာအမှန်ခွင့်အလင်းပေးနိုင်သူဖြစ်တယ်လို့ငြိမ်းချမ်းမှုတွေကိုစောင့်ခြင်းပေးသူဖြစ်တာကြောင့်ခရစ်စမတ်နေ့အခါသမယမှာပျော်ရွှင်ချမ်းမြေ့ကြစေဖို့လူဦးရေ 1.2 ဘီလီယံရှိတဲ့ကမ္ဘာအရရက်ကကက်သလစ်ဘာသာဝင်တွေကိုပို့ရဟန်းမင်းကြီးကတိုက်တွန်းခဲ့ပါတယ်။အင်ကာနေရုံးကဗာတီကန်မှာရှိတဲ့စိန့်ပီတာဘုရားကျောင်းကဝိပုစုတောင်းမှုမှာပို့ရဟန်းမင်းကြီးဖရန်စစ်တယောက်ခဲ့ပြီးသူ့ရဲ့ပထမဆုံးခရစ်စမတ်အကျိုးတရားတော်ကိုဟောပြောခဲ့ပါတယ်။ကြီးမြတ်တဲ့အလင်းရောင်ကိုမြင်ဖို့ရှောက်လန်းကြတဲ့လူသားတွေရဲ့စိတ်ခွန်အားဆိုပြီးလူသားတို့ရဲ့တမန်ကျောင်းဆံရကိုပုပ်ယဟန်မင်းကြီးကတင်စားအလေးပေးပြောကြားသွားပါတယ်။စင်းသားပြည်သူတွေအပေါ်မှာညှာတာပြီးစင်းသားပြည်သူတွေအတွက်ကူညီဆောင်ရွက်ပေးမှုကြောင့်ထင်ရှားတဲ့ပုပ်ယဟန်မင်းကြီးဖရန်စစ်ကလူတိုင်းလူတိုင်းမှာတောက်ပတဲ့အခိုက်အတန့်အတိမှောင်မဲတဲ့အခိုက်အတန့်နှစ်မျိုးစလုံးအလင်းရောအမှောင်ပါနှစ်ပိုင်းလုံးရှိတယ်လို့မိန့်ခဲ့ပါတယ်။မာမာနထောင်လားမှုတွေ၊လိင်ညာမှုတွေကိုကျိုးချီးမှုတွေကိုဖယ်ရှားပြီးပွင့်လင်းဖြူစင်တဲ့နှလုံးစိတ်ထားနဲ့ဘဝခရီးကိုတစ္ဆာမပြတ်ရှောက်လန်းကြပါလို့ပုပ်ယဟန်မင်းကြီးကမိန့်ကြားခဲ့ပါတယ်။ဖျားသခင်ဟာတမန်တော်ယေရှုကတဆင့်ကဘာကြီးနဲ့လူသားတွေအတွက်ချစ်ခင်ကျင်နာမှုတနာညာတာမှုတွေပေးသနာပါတယ်လို့လည်းမိန့်ပါတယ်။တမန်တော်ယေရှုဟာအမှောင်ကိုခွင့်အလင်းဆောင်သူငြိမ်းချမ်းမှုတရားဖြစ်တယ်လို့နောက်ဆုံးမှာမိန့်ခဲ့ပါတယ်ရှင်။